ကိုဗစ် -19 ကပ်ရောဂါကြောင့်ထိခိုက်နေတဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအတွက်ဒေါ်လာဘီလီယံ580သုံးဆွဲထောက်ပံ့မဲ့အစီအစဉ်ကို EU ကကြာသပတေးနေ့တုန်းကအတည်ပြုလိုက်ပါတယ်။ EU ပြည်သူတွေရဲ့ကျန်းမာရေး၊ဘေးကင်းလုံခြုံရေးကိုဦးစားပေးရမယ်ဆိုတာအလုံးသဘောတူခဲ့ကြတယ်လို့ဥရောပကောင်စီဥက္ကဋ္ဌရှာမစ်ရှော့ကပြောကြားခဲ့ပါတယ်။ဂျူလိုင်လမှာစတင်မယ်လို့မျှော်လင့်ထားတဲ့ထောက်ပံ့ရေးအစီအစဉ်အရလာစာမဲ့ဖြစ်နေသူတွေကိုငွေကြေးထောက်ပံ့ရေးကုမ္ပဏီတွေဆက်လက်လည်ပတ်နိုင်အောင်ကြားခံပေးရင်းနဲ့ကျန်းမာရေးစနစ်တွေအတွက်ငွေတွေကိုတုံးဆွဲမှာဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်စီးပွားရေးထိခိုက်နေတဲ့ EU 28နိုင်ငံပြန်လည်နှလန်ထူရေးအတွက်တုံးဆွဲဖို့ရန်ပုံငွေကိုလည်းကြာသပတေးနေ့တုန်းကအွန်လိုင်းပေါ်ကနေလုတ်ခဲ့တဲ့ညီလာခံမှာကောင်းဆောင်တွေသဘောတူခဲ့ကြပါတယ်။ရန်ပုံငွေပမာဏအတိအကျကိုမပြောပေမဲ့ဒေါ်လာ 1.1 ထရီလီယံကနေ 1.6 ထရီလီယံအထိလိုလိမ့်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကိုကူးစက်ပြန့်နှံ့မှုကြောင့်ခေတ္တမှာဘယ်တော့မှမကြုံဘူးတဲ့စီးပွားရေးထိခိုက်မှုကြီးဖြစ်နေတယ်လို့ဥရောပကော်မရှင်ဥက္ကဋ္ဌအာစလာ ဖွန်ဒါ လိုင်ယန်ကပြောကြားခဲ့ပါတယ်။